အမေရိကန်ပြည်ထောင်စုနီဗာရာပြည်နယ်လက်စ်ဗေဂတ်မြို့မှာ Trump International Hotel ရှိမှာ Tesla Cyber Truck ကားပောက်ကွဲမှုနဲ့ New Orleans မြို့ကတိုက်ခိုက်မှုတွေဆက်ဆက်နေသလားဆိုတာကိုတာဝန်ရှိသူတွေစုံစမ်းနေပါတယ် Trump Hotel ရှိမှာ Tesla Cyber Truck ကားပောက်ကွဲမှုဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ New Orleans ကကားဝင်တိုင်းမှုဆက်ဆက်နေသလားဆိုတာကိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကစုံစမ်းနေတဲ့အကြောင်းသမ္မတ Joe Biden ကပြောဆိုခဲ့ပါတယ်ဗုဒ္ဓဦးနဲ့မနေ့က Cyber Truck ကားပောက်ကွဲမှုကြောင့်ရင်ပေါင်းသေဆုံးခဲ့ပြီးတချို့ဒဏ်ရာရပါတယ်ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက် Las Vegas ရဲတပ်ဖွဲ့ထုတ်ပြန်တဲ့ပုံတွေအရကားနောက်ခံမှာဓာတ်ငွေ gas ဘူးတွေ camping ခီးချစခန်းချခီးထွက်သူတွေအုံပြုတဲ့လောင်စာဘူးတွေနဲ့မိပန်းလွတ်တင်တဲ့မော်တာတွေပောက်ကွဲတာမြင်ရပါတယ် Cyber Truck ကားပောက်ကွဲမှုဖြစ်တာဆက်ချိုးရင်းလို့မဟုတ်ဘူးလို့ Tesla ကုမ္ပဏီအကြီးကဲ Elon Musk က X လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒီကားဟာ Colorado ပြည်နယ်ကနေငှားလာတဲ့ကားဖြစ်ပါတယ်